ထိုင်ဝမ်ကျွန်းအနီးမှာတရုတ်နိုင်ငံကစီးရဲလက်ချင်းမှုတွေပြောင်ပြောင်တင်းတင်းလုပ်နေတဲ့အတွက်တရုတ်နိုင်ငံနဲ့ထိုင်ဝမ်အကြားကပြည်ပခါဆိုးမသွားအောင်ထင်းထင်းတင်းတင်းလှုပ်ဆောင်ကြဖို့အရှိတောင်အရှမ်းနိုင်ငံများအဖွဲ့အစည်းအဝေးကဒီကနေ့တိုက်တွန်းလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌအနန်စီပလိုစီထိုင်ဝမ်ကျွန်းကိုတွားရောက်တဲ့ကိစ္စနဲ့ပတ်သက်လို့တရုတ်တို့ကအကြီးအကျယ်ဒေါသထွက်ပြီးထိုင်ဝမ်ကျွန်းအနီးမှာအကြီးမားဆုံးစီးရဲလက်ချင်းမှုတွေကိုတရုတ်နိုင်ငံပြုလုပ်နေပါတယ်။ရန်လိုတဲ့အပြုအမူတွေမလုပ်ကြဖို့ကမ္ဘောဒီးယားနိုင်ငံဖနောင်ပင်မြို့မှာစီးအဝဲပြုလုပ်နေတဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေကအဲ့ဒီလိုတိုက်တွန်းလိုက်ကြတာပါ။အခြေအနေတွေဟာမှားယွင်းတက်ချွတ်မိတာကြီးမားတဲ့ထိတဲ့ရင်ဆိုင်ရမယ့်ပြည်ပခအဖြစ်ပြောင်းလဲသွားတာအင်အားကြီးနိုင်ငံတွေအကြားကြိုတင်ခံမလို့မရနိုင်တဲ့အခြေအနေမျိုးဖြစ်သွားနိုင်တယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။နိုင်ငံကြီးဝန်ကြီးဝမ်ယီနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်တို့နှစ်ဦးလည်းဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေကြပေမဲ့သူတို့နှစ်ဦးတီးခြားတွေ့ဆုံမဲ့အလားအလာတော့မရှိပါဘူး။အာဆီယံဆွေးနွေးပွဲတက်ဖို့ဖနံပင်မြို့မှာရောက်နေတဲ့ EU နိုင်ငံကြီးမူဝါဒကြီးရအကြီးအကဲဂျိုးဆက်ဘော်ရယ်ကတော့တရုတ်နိုင်ငံရဲ့တုံ့ပြန်မှုကိုပြစ်တင်ဝေဖန်လိုက်ပါတယ်ခင်ဗျာ။